ကချင်ပြည်နယ်ဖားကန့်မြို့နယ်စိုင်းတောင်မှာဒီကနေ့ဆိုရင်14ရက်မြောက်နေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။လက်ရှိမှာတော့တိုက်ပွဲဖြစ်ပွားမှာကိုစိုးရိမ်နေတဲ့ဖားကန့်မြို့ပေါ်ကဒေသခံတွေကတိတ်ရှောင်နေကြပါတယ်။ဒါပြင်ရှမ်းမြောက်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ရန်ကုန်ကပေးပို့တဲ့စစ်ရေးအခြေအနေကိုကျွန်တော်ကပဲဆက်ပြီးပြောပြပါမယ်ခင်ဗျာ
။ဖားကန့်မြို့နယ်စိုင်းတောင်ရောက်မှာစက်တင်ဘာ9ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်နေတာမှာလက်ရှိထိလည်းဆက်လက်ပြင်းထန်နေစေလို့ဒေသခံတွေကပြောပါတယ်။စက်တင်ဘာ20ရက်နေ့မနေ့ပိုင်းမှာတော့တိုက်ပွဲတွေညင်ခဲ့ပေမဲ့ဝန်လယ်ပိုင်းမှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းဖားကန့်ဒေသခံတူက VOA ကိုအခုလိုပြောပါတယ်
။ဒီနေ့တွေဒီဆိုင်းတော်ဘက်ချမ်းမှာတိုက်ပွဲတွေဆက်ဖြစ်နေတယ်။ဒီစစ်ကောင်စီနဲ့ဒီ KNKB ရဲ့ပူးပေါင်းအဖွဲ့တွေကတော့ဒီဖားကန့်တမကုံကနေလက်တနက်ကြီးလမ်းထူနေတဲ့အပြန်အလှန်ဒီဆိုင်းတော်ဘက်ချမ်းအပြန်အလှန်ပြစ်ခတ်နေကြပါတော့။ဒီနေ့ဆို14ရက်မြောက်ရှိပြီပေါ့နော်
။လက်ရှိမှာကချင်လူမျိုးကြီးတက်မတော် KNY နဲ့ပူးပေါင်းတပ်ဖွဲ့တွေကဖားကန့်မြို့ကိုပိတ်ဆို့ထားတဲ့ဆိုပါတယ်။ဖားကန့်မြို့ကန်တွေကတော့တိုက်ပွဲတွေပုံမပြင်းထန်လာမှဆိုရင်တောင်တခြားအရက်တွေကိုတင်းရှောင်နေရကြောင်းဒေသခံကအခုလိုဆက်ပြောပါတယ
်လောစေကဒီဖကန်တဝိုက်ကိုလည်း KNGP ဒီဘဝဖွဲ့အကုန်ဝန်ဝန်ပိတ်ဆို့ထားပါတော့ဖကန်ဘက်မှာလည်းဒီတမျိုးလုံးနီပါတီမျိုးပေါ်ရက်ွက်တွေပြောင်းကြပါတော့ဆိုင်းနေအကုန်ပိတ်ထားတယ်ပစ္စည်းတွေရွှေ့ကြတယ်ပြောင်းကြတယ်ပြည်သူတို့များလည်းဆစ်ဆောင်ကြတာပေါ့အထုပ်ပိုးတွေနဲ့တမျိုးအထုပ်ပိုးနဲ့ထပ်ပြေးနေလို့ပဲတွေ့တယ်ပြီးဖကန်မျိုးပေါ်ရက်ွက်တော့မော်ဝမ်းလုံးပြောတော့မရှိသထောင်းပေါ့အကုန်ရွှေ့ကြတာပေါ့အဓိကဒီတိုက်ပွဲပြင်းထန်လာမှာဆိုရင်တော့ပေါ့
လက်ရှိဆိုင်းတောင်တိုက်ပွဲအပြင်းထန်ဖြစ်နေလို့စမ်းကြွယ်မော်တောင်ယူမာရက်ခွက်ဆိုင်းတောင်ရက်ခွက်1 2 3 4ကြောက်သွေးတောင်ဖားပြင်စပော့ပဇန်ချောင်းစတဲ့ချင်းရွာကဒေသခံ1000ကျော်လောက်စစ်ဆောင်နေရတယ်ပြောပါတယ်ဆိုင်းတောင်မှာဖြစ်ပွားတဲ့နှစ်ပတ်ကြာတိုက်ပွဲတွေအတွင်းလက်နက်ကြီးပစ်ခတ်တာနဲ့လေကြောင်းကတိုက်ခိုက်တာကြောင့်ဒေသခံပြည်သူ90နီးပါးသေဆုံးပြီးလူ100လောက်ဒဏ်ရာရရှိနိုင်ကြောင်းလည်းဒေသခံတွေကခမန်းကြပါတယ်အသေးစိတ်အခြေအနေကိုတော့စရင်ကောက်ယူနိုင်တာမရှိသေးကြောင်းပြောပါရယ်ဒေတာရင်းသတင်းမီဒီယာတချို့မှာတော့ KIA နဲ့ PDF ပူးပေါင်းတပ်တွေကဖားကန့်မြို့ဟာဗျူဟာကုန်းကိုစက်တင်ဘာ20ရက်နေ့ကစပြီးတိုက်ခိုက်နေကြောင်းဖော်ပြတာတွေရှိပါတယ်ပြီးခဲ့တဲ့လကုန်ပိုင်းကမန်လေးကစမ်းတက်လာတဲ့လက်နက်နဲ့ရိတ်ခါတင်စစ်သမော80နှစ်ကလည်းဒဇင်းမဲစက်တင်ဘာ18ရက်နေ့တုန်းကဗမော်မြို့ကိုစက်ရောက်ကြောင်းနဲ့ကျန်တဲ့သမော60နှစ်က4စင်းကို KIA ပူးပေါင်းတပ်တွေကသိမ်းယူခဲ့ပြီးနစင်းကိုနှိမ့်မြုပ်ခဲ့ကြောင်းဒေတာရဲမီဒီယာတွေမှာဖော်ပြကြပါတယ်ဒီသတင်းနဲ့ဖားကန့်မြို့တိုက်ပွဲအခြေအနေကိုမေးမြန်းနိုင်ဖို့ KIA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နောင်ချိုဘက်မှာလည်းစစ်ကောင်စီတပ်တွေနဲ့ TNL တအောင်းပလောင်နဲ့ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ဒီလ19ရက်နေ့ကနေခင်း12နာရီခွဲကနေ2နာရီလောက်ထိတီဘောမြို့နယ်အတွင်းကိုစစ်ကောင်စီရဲ့ဂျက်တိုက်လေနဲ့3ချိန်လာရောက်ပြီးပေါင်900ပြင်းရရှိတဲ့ဘုံပါဝင်ဘုံ7လုံးကျဲချခဲ့တယ်လို့လက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။နောင်ချုံမြို့မှာတော့စကွေရက်နေ့မနေ့3နာရီလောက်မှာ Y12 မျိုးစားလေယာဉ်နဲ့ဘုံလုံး60နီးပါးကျဲချတက်ခတ်ခဲ့တာကြောင့်ဈေးဆိုင်ခန်းတွေနဲ့လူနေအိမ်အများပြားပျက်စီးခဲ့ကြောင်းလည်းဖော်ပြပါတယ်။ TNL နဲ့ပူးပေါင်းတပ်တွေဟာသီဘုံမြို့အခြေစိုက်ခလာရ23ခမရ903 904နဲ့နောင်ချုံမြို့နယ်တောင်ခမ်းရွာအခြေစိုက်တဲ့စစ်ကောင်စီရဲ့အမှတ်9ရက်နဲ့အမြောက်စခန်းကုတ်ကဲရေးဌာနချုပ်အမြောက်တပ်ရင်း354တို့ကိုထိုးစစ်ဆင်တိုက်ခိုက်နေပြီးတိုက်ပွဲတွေပြင်းထန်နေပါတယ်။စစ်ကောင်စီကတော့ကချင်နဲ့ရှမ်းမြောက်ကတိုက်ပွဲတွေနဲ့ပတ်သက်ပြီးလက်တလောသတင်းထုတ်ပြန်ထားတာမရှိပါဘူးခင်ဗျာ။